တရင်ကျကာလမှာလူငယ်ချမ်းသာကွင်းနဲ့စစ်ကောင်စီဘက်ကအကျဉ်းသားတွေကိုပြန်လွတ်ပေးနေချိန်မှာပဲပြန်လွတ်လာပြီးကမှတခြားပုံမှန်တွေကြောင့်ပြန်ပြီးတော့အဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မနေ့အောက်တိုဘာလ18ရက်နေ့တုန်းကမိထီလာအကျဉ်းထောင်ကနေပြန်ပြီးတော့လွတ်လာတဲ့သူ43ယောက်ထဲက11ယောက်အကျဉ်းထောင်ရှိမှာပဲသူတို့ကိုနောက်ထပ်ဆွဲဆိုခံထားရတဲ့ပုံမှန်တွေနဲ့ပြန်ပြီးတော့ဖမ်းဆီးခံရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒီကြောင့်အပြည့်အစုံ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်
။တရင်ကျအထိမ်းမှလူငယ်တက်တာခွင့်နဲ့ပြစ်ဒဏ်ကျနေသူတွေနဲ့အမှုရင်ဆိုင်ဆဲဖမ်းဆီးခံရသူထောင်ကျော်ကိုအော်တိုဘာလ18ရက်နေ့ကစစ်ကောင်စီကပြန်လွတ်ပေးနေပါတယ်။ဒီထဲမှာတက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ဖမ်းဆီးခံရသူတွေလည်းလွတ်လာကြပါတယ်။ဒါပေမဲ့အဲ့ဒီလိုလွတ်လာသူတချို့အိမ်အောင်မပြန်ရခင်မှာပဲတခြားပုံမှန်တက်ထားတဲ့အမှုတွေနဲ့ပြန်ပြီးဖမ်းဆီးခံခဲ့ကြရပါတယ်။မိထီလာချင်းထောင်ကနေမနေ့ကလွတ်မြောက်လာသူ40ကျော်တဲက12ဦးဟာထောင်ရှိမှာပဲပြန်ပြီးတော့ဖမ်းဆီးခံရတယ်ဆိုပြီးမိသားစုဝင်တွေက VOA ကိုပြောပါတယ်။ဖမ်းဆီးခံရသူတွေကတယောက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မိထီလာဖျံအတွင်ရင်မူကိုတက်မမောင်ဖြစ်ပါတယ်။905ကကြီးအမှုအတွက်လွတ်လာပြီမဲ့တခြားအမှုအတွက်ပြန်ဖမ်းခံခဲ့ရပုံကိုဇနီးဖြစ်သူကအခုလိုပြောပြပါတယ်
။တင်ကတော့လွတ်တယ်မှာလွတ်ပြန်မယ်အဲ့အချိန်မှာပဲကျမလည်းတော့မတွေ့လိုက်ရဘူးလေဆက်တင်းခေါ်သွားတာ။ဟုတ်တယ်ဆောင်းရှိမှာပဲခေါ်ရခေါ်သွား။သူကစားတော့ငါတော့မှတနည်းလေသူစားပြီးတော့ဒီလပိုင်း73ရက်နေပါတော့အစားတော့ထားလိုက်တော့တနည်းကိုနောက်မဲလို့ဆိုပြီးတော့နောက်ထပ်ထတိုးနှစ်နှစ်ကထပ်ချသေးတယ်အခုပြန်သွားပြန်ခေါ်သွားတဲ့အချိန်မှာ7ယောက်ထဲမှာကမင်းကြီးတယောက်လည်းပါသွားတယ
်စစ်တပ်အာဏာသိမ်းလိုက်ချိန်မှာကိုတက်မမောင်ကိုပုံမှန်905ကကြီးနဲ့တရားစွဲခဲ့ပါတယ်အစပိုင်းမှာသူတင်းချောင်နေခဲ့ပြီးမဲ့အေပီလာမှာဖမ်းမိပြီးထောင်တစ်နှစ်ချခံခဲ့ရပါတယ်နောက်ပိုင်းမှာထောင်နှစ်နှစ်ထပ်တိုးထောင်ချခဲ့ပါတယ်။အော်တိုဘာလအစောပိုင်းတုန်းကတော့နောက်ထပ်ပုံမှန်တစ်ခုထပ်တိုးတရားစွဲခံခဲ့ရတာပါ။မိသားစုကတော့လက်နက်မှုလို့ပြောပေမဲ့အတိအကျဘာပုံမှန်လဲဆိုတာကိုတော့မသိကြပါဘူး။အခုလိုပြန်လွတ်လာပြီးမှပြန်ဖမ်းခံရတာဘယ်ကိုခေါ်သွားကြလဲဆိုတာကိုတော့မိသားစုကမသိရသေးပါဘူး
။ဒီလိုပဲတဲ့ကိုတက်မောင်တို့ပြင်းပါတယ်လို့ပြောတယ်တဲ့။ဘာလို့လဲကောင်းတာဘောလို့ဆိုပြီးနေလိုက်တာ။နေလိုက်တော့ညနေခင်းပိုင်းပေါ့နော်။ဒီမိုင်မှာဟိုလေကျူရှင်ပြတာဟိုကကလေးကိုစာသင်ပြီးတော့လာစားတာဒီလိုလိုပဲဆက်မတော်တော်လာအောင်နဲ့ထောင်ပေါက်ရောက်နေပြီတဲ့ဆိုတော့တွားလဲဆက်ချင်းတွားတာပဲဟောတော့မှတ်မိတော့ပါဘူးတွားလဲမင်းကနှံ့နေရဲစခန်းနေလဲနှံ့နေမတွေ့ရအောင
်မိထီလာမျိုးကပဲရကန်းလုပ်ငန်းလုပ်ပိုင်နေတဲ့အသက်25နှစ်အရွယ်လူငယ်တဦးဖြစ်တဲ့ကိုတီရကျော်ဟာလဲဆရနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ပုံမှန်905ကကြီးနဲ့ထောင်ချခဲ့ပါတယ်သူကလည်းမနေ့ကမိထီလာထောင်ကနေပြန်လွတ်ပေးခဲ့ပြီးမှထောင်ရှိမှာပဲပြန်ဖမ်းသွားတယ်ဆိုတာကိုသိရကြောင်းဖခင်ဖြစ်သူက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ရတော့အဲ့ဒီကနေမှညင်တော်မမြင်တဲ့စကားလက်ဖိတ်နဲ့ဆန်းခံလေးကြတော့အကျော်ကျွန်တော်ကျတော့ငွားတာပေါ့ဝမ်းနေလို့ငွားတာပေါ့အဲ့လိုကြီးတော့လွတ်ပြီးဆိုမှတော့အဲ့လိုမဖြစ်သင့်ဘူးကြီးဟိုပြင်းမရောက်လို့၄ရက်ရှိလို့အကြောင်းကြီးပြန်ဖမ်းတာတမျိုးကြီးသူကအခြေသေးနဲ့ပြန်ဖမ်းနေဆိုတော့ဒါဟိုသူတို့ပြစ်တယ်အောင်လေခံယူပြီးလေဒါဟိုလူငယ်ချမ်းသာဝယ်နဲ့ဒါလွတ်လိုက်တဲ့ဥစ္စာကိုအခြေသေးနဲ့ပြန်လက်ရိတ်ကျဖမ်းနေတော့အဲ့လိုတော့မဖြစ်သင့်ဘူးကြီးပေါ့ဗျာ
အော်တိုဘာလ18ရက်နေ့ကအကျဉ်းဆောင်ကနေပြန်လွတ်လာသူတွေအနေနဲ့လဲစိတ်မလုံးမကြုံဖြစ်နေရပြီးကိုယ့်အိမ်မှာတော့မအိပ်နိုင်ပဲတင်းချောင်နေရသူတွေလည်းရှိနေတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကပြောပါတယ်တချို့မိသားစုဝင်တွေရဲ့နေအိမ်တွေကိုညဘက်ဒီမှာဝင်ရောက်စစ်ဆေးခံရတာတွေရှိနေတယ်လို့လည်းသတင်းတချို့ထွက်ပေါ်နေပါတယ်နိုင်ငံတကာဖိအားတွေရင်ဆိုင်နေရတဲ့စစ်ကောင်စီကဆရာနာတိမ်မှုကိုစန့်ကျင်လို့ဖမ်းဆီးပြစ်ဒဏ်ကျနေသူ1300ကျော်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလို့ရင်အဲ့ဒီပြစ်ဒဏ်အပြင်ယခုကြန့်ရှိနေတဲ့ပြစ်ဒဏ်တို့နဲ့ပေါင်းပြီးကြားခံရမယ်ဆိုတဲ့ကန့်သတ်ချက်နဲ့လူငယ်ချမ်းသာကိုပြုလိုက်တယ်လို့တရားရင်ဆိုင်နေရသူ4000ကျော်ကိုလည်းအမှုတွေပိတ်သိမ်းပေးခဲ့ပါတယ်ရှင်